ရားတော်ကိုကြိုးစားရှုမှတ်ပွားများအားထုတ်ဖို့ကိုယ်စီကိုယ်စီကိုယ့်ရဲ့အရိယာပုဒ်လေးတွေကိုစိတ်တိုင်းကြတက်တောင်တက်တာအနိထာရအောင်စတင်ပြုပြင်ပေးပါကိုယ်စီကိုယ်စီကိုယ့်ရဲ့စိတ်တိုင်းကြအရိယာပုဒ်တွေကိုပြုပြင်ပေးကြပြီဆိုတာနဲ့အရှုခံတရားပေါ်မှာအလေးအကျင့်အားကောင်းတဲ့ယောဂီတိုင်းသည်သာတိဝါဆိုတဲ့ကမ္မထာအာယုံပေါ်မှာအဆိုင်မမတ်နဲ့အချိန်မကုန်တော့ဘင်းပေါ်ရခန္ဓာမှာစရှုတတ်သွားပြီပေါ်ရခန္ဓာကိုအလေးအကျင့်မရသေးလို့သတိဝထင်ရှားရလေးမှာပဲအာယုံယူရသေးတယ်ဆိုရင်လည်းအဲ့ဒါမှပဲစပြီးတော့သင်ကျေတဲ့အသိဉာဏ်လေးရအောင်ကြိုးစားပါအလိုကြိုးစားရင်ကြိုးစားရင်နဲ့ပေါ်ရာအရှုခံခန္ဓာတွေအပေါ်မှာယုတ်တရားတွေရဲ့တယုတ်ပြီးတယုတ်ဖြစ်ပြည့်အစားထုတ်ပုံနေစိတ်တရားတွေရဲ့တစ်ခုပြီးတစ်ခုဖြစ်ပြဲအစာထိုးပုံတွေဓာတ်တွေကိုအာယုံစိုက်ပြီးဉာဏ်အမြင်မှာထက်ထက်မြင့်မြင့်မြင်လာရတဲ့အခါယောဂီတို့အတွက်အရှုခံပေါ်မှာလဲသဘောဉာဏ်ကဂိမ့်ပြီးပေါ်ရာယုတ်နံပေါ်မှာလဲပဲယုတ်တရားလေးတွေရဲ့တစ်ခုပြီးတစ်ခုဖြစ်လိုက်ပြက်လိုက်အစာထိုးလိုက်ဒီအာယုံကိုသိနေတဲ့အတိလေးတွေကလည်းတတိပြီးတတိဖြစ်လိုက်ပြက်လိုက်အစာထိုးလိုက်မိမိတို့တတိထားရင်နဲ့အဲ့ဒီသဘောဟာကောင်းစွာသိတယ်အဲ့ဒါလို့တတိထားလာတဲ့ပုဂ္ဂိုလ်ပညာဉာဏ်နဲ့ရှုတဲ့ပုဂ္ဂိုလ်သည်ကိုယ်အတိညာအောက်မှာဘယ်လိုသဘောထားမှန်စွာနဲ့မြင်ရလဲမြင်ရင်တတိထားကတစိတ်ကခြိယတစိတ်ချုပ်သိမြည်အတိထာကတစိတ်ကချုပ်ရတစိတ်ဖြစ်သိမြည်မိမိတို့တဲ့ပေါ်လာတဲ့အရှုခံတရားလေးတွေမှာစိတ်ကိုမူတည်ရှုတဲ့ပုဂ္ဂိုလ်ကလည်းဤတဲ့သဘောတရားလေးတွေပေါ်မှာရှေ့အတိကိုနောက်ဉာဏ်လေးနဲ့ကြည့်ရင်ဒီတိစိတ်တွေချုပ်သွားတယ်နောက်တခါတိစိတ်လေးတစ်ခုအစာထိုးပြီးပေါ်လာပြန်ပြီနောက်ဉာဏ်နဲ့အ깨ခတ်လိုက်တော့ဒီစိတ်လေးပဲဖြစ်ပြီးတော့ပြတ်သွားတယ်အတိထားတဲ့ပုဂ္ဂိုလ်တိုင်းအရှုဉာဏ်အကောင်ပြီးကြည့်ရင်တစိတ်ချုပ်ပြီးတစိတ်ပေါ်လာတယ်ဒီတစိတ်လေးဖြစ်ပြီးချုပ်သွားတယ်ဒါပဲတွေ့ရတယ်အဲ့လိုပဲတဲ့ယုတ်တရားကြည့်တဲ့ပုဂ္ဂိုလ်ကလည်းတတိထာကတယုတ်ကချုပ်ရတယုတ်ဖြစ်သည်မြည်ယုတ်တရားလေးတွေလည်းတစ်ခုစီပဲပေါ်တာအလုံးပြုတ်မပေါ်ဘူးနော်ပြိုင်ပြီးတော့လည်းအလုံးကိုတပြိုင်တည်းမသိဘူးတယုတ်ပေါ်တယ်ဒီယုတ်လေးဖြစ်ပြီးတော့ချုပ်သွားတယ်နောက်တယုတ်စားထိုးတယ်ဉာဏ်နဲ့ကြည့်တယ်ပေါ်တဲ့အစားထိုးတဲ့နေရာမှာပဲချုပ်သွားတယ်။အဲ့ဒါလို့တယုတ်တဏ္ဏတခန္ဓာလေးတွေဟာဉာဏ်အောက်မှာတဲ့မရှိတဲ့သဘောပြက်တဲ့သဘောချုပ်တဲ့သဘောတည်တဲ့သဘောဓာတ်ကြီးကြီးပဲမြင်ရတော့ဩခန္ဓာမှာတည်နှိမ့်ဆက်ပါလားဆိုတဲ့ဒုက္ခအသွင်ဟာညွန်ကြောက်လာအောင်ကိုမြင်လာရပြီ။အဲ့ဒီအမြင်အဲ့ဒီအတိတွေကိုရလာတဲ့ယောဂီတိုင်းမှာယောဂီတဲ့အတိုင်းကိလေသာညစ်ညူးစေတတ်တဲ့တရားတွေဝင်တော့မေအလင်းရောင်လည်းဝင်တတ်တယ်လို့ရှင်းခဲ့ပါပြီအမျက်တဲ့ဉာဏ်လည်းပဲလာတတ်သည်လို့ပြောပါတယ်ပီတိ၅မျိုးကလည်းပဲတဲ့အတုရောင်တွေနဲ့တက်စားပြီးတော့ငြိမ့်တယ်လို့လူဖြစ်ပျက်ပြီးချုပ်သွားတယ်လို့လူမိမိရဲ့ဉာဏ်မှာတတိမထားလိုက်တဲ့အခါလေထွက်ပြီးတော့နှစ်သက်မှုနောက်ပါသွားတဲ့အတွက်ဒါလေးကိုတတိထားပါလို့ ပြောခဲ့ပြီးပါပြီ။အုံမျိုးပြီးခဲ့တဲ့အခါမှာအခုဆဲပြီးတော့ကျုံနိုင်ဆုံနိုင်သေးတဲ့တရားလေးတွေကဣလိသာရဲ့လက်စားမှုအောက်ကိုညံကဝင်ပြီးတော့ပြောက်မသွားအောင်သတိထားနိုင်ဖို့ငြိမ်းချမ်းလေရချမ်းသာရကြီးစွာတရားပေါ်လာသည်။ ကိုယ်ငြိမ်းစိတ်ငြိမ်းဆိုတဲ့ပတ္တတိလည်းလာနိုင်တယ်။ဒုက္ခဆိုတဲ့ချမ်းသာလည်းလာနိုင်တယ်။ယုံကြည်တဲ့တရားတရားလည်းပေါ်နိုင်တယ်။တစ်မျိုးပြီးတစ်မျိုးတစ်မျိုးပြီးတစ်မျိုးတော့ရှင်းပေးသွားမှာပဲ။ပြည့်ပြည့်အရှုခံပေါ်မှာအသိဉာဏ်နဲ့အားကောင်းလာတဲ့ယောဂီမြည်သူမဆို ဒီစေမျိုးတွေကတမျိုးမဟုတ်တမျိုးတေချာပေါက်ကြုံနေမယ်။မကြုံသေးရင်လည်းပဲကိုကြိုးစားနေတဲ့အသိဉာဏ်လိုနေသေးတယ်။ကြုံလာပြန်လို့မပယ်ရှင်းနိုင်ပြန်ရင်လည်းနိဗ္ဗာန်နဲ့ဝေးနိုင်တယ်။အဲ့ဒါလို့မဖြစ်ရအောင်လို့ကိုရှုနေတဲ့အရှုခံလေးတွေတင်းမြန်စွာနဲ့တပြက်သေးပြက်ချာကိုရုပ်ရှုတော့လေ ညာအောက်မှာတဖွဲဖွဲပြက်နေတယ်။နန္ဒမလေးတွေကိုဆုတော်လဲညာအောက်မှာတဖွဲဖွဲတဲတဲနဲ့ပြက်နေတယ်။အပြက်သေးပြက်တာကိုအမြင်စိတ်လာတဲ့သဘောကိုနန်းအိုးကင်းထဲမှာနန်းလေးတွေတော်လိုက်တဲ့အခါတစ်ဖြောက်ဖြောက်နေညာပြန်စွာနဲ့ဖြစ်ပေါ်နေတဲ့အရာလေးတွေကိုဥမာတင်စားပြီးတော့ ကိုယ့်ရဲ့အမြင်တန်မှုကိုပြောသွားတာပုံဖော်သွားတာအဲ့ဒါကိုမိမိတို့ကနေရာအနှံ့နေမှာဟိုနေရာလိုက်တည်ဒီနေရာလိုက်တည်ဟိုနေရာလိုက်တည်ဒီနေရာလိုက်တည်နဲ့နေရာအနှံ့နေမှာနေရာတွေနဲ့တတိပဋ္ဌာန်အားကောင်းတဲ့အမြင်ကိုပဲငါတော့ဒီလောက်အမြင်တန်လာပြီလို့ကိုကိုကိုအားရကျင်းနူးပြီးတော့တင်းတိမ်နှစ်သိမ့်နေတတ်တယ်နော် အဲဟိုကိမှာတစ်ဖြောက်ဖြောက်နဲ့နှမ်းလေးတွေကတဲ့ဖြစ်နေတဲ့သဘောလေးဟာမိမိဟောဒီခန္ဓာကိုယ်ကြီးမှလည်းဖောက်ပြန်ပျက်စီးခံစားသိနေတဲ့ယုံနံဓမ္မအရှုခံလေးတွေဟာအကုန်လုံးမှနေရာအနှံ့ကပြတာတော့မှန်တယ်သိတဲ့အခါမှာအလုံးကိုခြုံပြီးတော့တတိတယ်တတိတယ်တတိတယ်ကြည့်လိုက်တိုင်းမရှိတာလေးတွေကိုလင်းမြန်စွာမြင်ရတဲ့အမြင်တည်းကိလေသာချာခုံမှုကိုမပေးတဲ့သဘောကိုပြောတာ အဲ့ဒါလေးကိုတော့သတိရပါစေအမှန်ကိုလည်းညာရောက်ပါစေအဲ့ဒါလိုမြင်လာတဲ့ပုဂ္ဂိုလ်တည်းတဲ့လေးခုမြောက်ကျုံလာနိုင်တာကပတ္တတိဆိုတဲ့ကိုငြိမ်းစိတ်ငြိမ်မိမိတို့ဟောဒီခန္ဓာကိုယ်ကြီးဟာစက္ကမလဒရဇယောဂါတွေနဲ့နှိမ့်ဆက်နေတာအခံမရနိုင်အောင်လည်းဒုက္ခသိပ်ပြီးတယ်အဲ့ဒါတော့ကာယိကဒုက္ခဆင်းရဲတွေကလည်းပဲကြီးထွားတယ်လောင်မြိုက်တယ် ဒီကာယိကဒုက္ခတွေနှိမ့်ဆက်တဲ့အတွက်ကြောင့်မလို့စိတ်ထဲမှာလည်းမငြင်းချမ်းလောက်အောင်ကိုဒေါသမိတွေကတောက်ရတယ်။ဒေါမနတ္တမိတွေကလောင်ရတယ်။တောကပိဋိဒီဝါတွေကလောင်ရတယ်။အကျေနပ်တဲ့ဒေါသမိတွေလောင်တယ်လို့မိမိရဲ့တန်တမ်းမှာတောကပိဋိဒီဝါတွေကလည်းနှိမ့်ဆက်တော့လောင်မြိုက်တဲ့မိတွေနဲ့တဲ့စိတ်မှာမငြင်းချမ်းဘူး။အဲ့ဒီကိုကြီးကလည်းပဲအမြဲတမ်းနာကျင်နှိမ့်ဆက်တဲ့ဒုက္ခဆင ကိုယ်လည်းမချမ်းသာဘူးအဲ့ဒီတကောလုံးတကောင်လုံးမှာကိုယ်လည်းမချမ်းသာဘူးစိတ်လည်းပဲမငြိမ်းချမ်းဘူးဘာကြောင့်လဲမေးတော့ကိုယ်တန်တန်ညံ့မကြည့်သေးလို့အရှုခံပေါ်မှာအမြင်ညာကပိုင်ပိုင်နိုင်နိုင်နဲ့ထွက်ထွက်မြင့်မြင့်အားကောင်းစွာမမြင်သေးလို့ညင်ပါများလာတဲ့အခါစင်ကြဲတဲ့အတိညာအောက်မှာမိထောက်လေးတွေငြိမ်းသွားပြီစိတ်ကငြိမ်းချမ်းသွားတယ်။ အဲ့ဒါလို့အရှုခံပေါ်မှာအတိညာလေးဂိမ့်ပြီးတော့အာယုံပေါ်မှာတပြက်သေးပြက်စွာနဲ့ဉာဏ်ကအာယုံပြုတ်နိုင်တဲ့အတွက်ဒီကိုယ်ကဘလောက်ပဲနှိမ့်ဆက်နေနေတဲ့အဲ့ဒီနာကျင်နှိမ့်ဆက်တဲ့ဒုက္ခဆင်းရဲတွေကိုလည်းဥပေက္ခထားပြီးတော့မှငြိမ်းချမ်းစွာနဲ့အာယုံပြုတ်နိုင်နေတယ်။အချိန်ခါမှာကိုယ်လေးပဲတဲ့ပြစ်လိုက်တဲ့အခါမှာစိတ်မှလောင်မြိုက်တဲ့မိတော့မှမရှိတော့လဲ တုတ်တန်တန်မှာတဲ့ကျင်းနှက်စရာကောင်းလောက်အောင်ကိုကာယိကဒုက္ခတွေကင်းပြီးတော့ချမ်းသာနေတယ် ကိုယ်လေးချမ်းသာစိတ်လေးငြိမ်းချမ်းနေတယ်အဲ့ဒါလို့ကိုငြိမ်းစိတ်ငြိမ်းငြိမ်းပြီးတော့ချမ်းသာနေတဲ့အခါမှာဧကဂရာကြရဲဆိုတာလေးကိုမမိနဲ့နော်တရားဓမ္မရှုကြတဲ့ပုဂ္ဂိုလ်တွေမှာဧကဂရာကြသွားတဲ့အခါမှာမိမိတို့ရဲ့ခန္ဓာကိုယ်ကြီးမှာသုတွင်းလို့သုတွင်းမှန်းနဲ့မသိရှုထုတ်လို့သုထုတ်မှန်းနဲ့မသိတိမ်ဝိတ်ငြိမ်းပြီးတော့နေတယ် အဲ့ဒါလို့နေတဲ့အခါမျိုးမှာပြင်ပကဘလောက်ပဲသုတန်လေးကြားကြအတိဘူးပုဂ္ဂိုလ်ဒုက္ခမပေးဘူးဘလောက်ပဲထိတ်လန့်စရာအာယုန်နေတဲ့ကျေလောင်စွာကုနာမာတဲ့နှောက်ရှက်နေစမ်းပါစေဒီချိန်ခါမှာကိုယ့်ရဲ့တန်တန်မှာငြိမ်းချမ်းတဲ့အတိလေးပဲဂိမ့်နေတဲ့အတွက်ပတ်ဝန်းကျင်ရဲ့နှောက်ရှက်တွေကိုအာယုန်ချင်းမာတဲ့ အလိုမှနှောက်ရလို့မရအောင်ကိုညီတက်နေတယ်အခုလေမိမိကကြိုးစားစုပွားနေတော့ကိုငြိမ့်စိတ်ငြိမ်းချမ်းသာနေတယ်ဒီရတာကအလုံးငြိမ့်ပြီးတော့နေရတာဖြစ်လို့ကိုစုနေတဲ့အစုခံလေးဟာကိုယ့်ရဲ့ဉာဏ်မှာတကယ်ကိုတဲ့လင်းမြန်စွာပြက်ပြီးတိမ်ဝိနုညံ့နေတာဖြစ်တဲ့အတွက်ကြောင့်မလို့ ကိုယ်ကြီးစိတ်ကြီးပတ္တတိရဲ့အာယုံကိုတန်တန်မှာတိလိုက်တဲ့အခါကျုပ်နေတဲ့အရှုခံလေးဟာတိမွေလွန်အားကြီးတဲ့အတွေ့ဒီအာယုံလေးရဲ့နုညံ့တဲ့အပေါ်မှာအမြင်အတိလေးကိန်းပြီးတော့တတိပိတတိတတိပိတတိဆက်တိနေတဲ့အတိလေးရှိနေတယ်အဲ့ဒီအတိလေးသည်အရှုခံပြန်ပြနေတာကိုမိမိကညံနဲ့ပြန်ကြည့်ရမယ်အလုံမှာ တတိတစ်ချက်လွတ်သွားတဲ့အခါငြိမ့်နေတဲ့အပေါ်မှာအာယုန်လေးပြုတ်ပြီးရှုနေတဲ့အမြင်သိတာတဲ့ရှုွက်ဖြစ်ပြနေပေမတွေ့ရတော့ဘူးတိမ်မွေးတဲ့အစာထုံမှုအရှုခံမှာဖြစ်ပြရှုရမယ်ဟာကိုလေဒီကိုငြိမ့်စိတ်ငြိမ့်လေးကဖုံးလွှမ်းလိုက်တဲ့အတွက်ကြောင့်မလို့ရှုနေတဲ့အရှုခံလေးကိုမမြင်လဲမမြင်ရတော့ဘူးရှုနေတဲ့ အရှုခံတရားတွေရောက်သွားပြီးပြက်သွားပြီးဆုံးသွားပြီးလို့ထင်ရအောင်ငြိမ့်နေတယ်။ကိုငြိမ့်စိတ်ငြိမ့်တဲ့ချမ်းသာပြီးတော့မှနေနေရတဲ့အတ္တိလေးကလည်းတကယ်ကိုပဲငြိမ့်ချမ်းနေတယ်။အဲ့လိုငြိမ့်ချမ်းပြီးတော့ကြည့်နေတဲ့အမြင်လေးကိုပဲသာဘုံနာဝလေးနဲ့မက်ဖို့စိုက်သွားသလိုလို အဲ့ဒါလိုနေပြီးဒီပေါ်မှာအာယုန်လေးပြုတ်ပြီးตาရတဲ့ဘက်ကိုများရောက်သွားရင်ဤရာကဝေးသွားပြန်ပြီအတိလိုက်တာကမောဟနော်ဒီမောဟလွန်းသွားလို့လည်းပဲကွမ်းနာတုံးကငြိမ့်နေတဲ့အပေါ်မှာကိုပဲตาရမှုလေးတစ်ချက်လေးဝင်သွားလို့ဒါကိုအရှုခံထားပြီးမရှုနိုင်မပယ်နိုင်ပြန်ရင်ပြောပြပါပြီ ဒီအချက်တွေမဝင်သေးရင်လေကုညံလူသေးတယ်ဝင်လာပြန်လို့လေမပယ်နိုင်ရင်ရနိုင်တဲ့အခွင့်အရေးလွတ်သွားလိမ့်မယ်အဲ့ဒါမျိုးမဖြစ်ရအောင်လို့ယောဂီတိုင်းယောဂီတိုင်းတယောက်နဲ့တယောက်ကြုံပုံချင်းတော့တူမှာမဟုတ်ဘူးအတူပင်မတူညာတော့လေဒီသဘောလေးကြီးပေါ်လာရင်ဒါသည်အတူရောက်နေတဲ့လက်စမ်းချက်တဲ့ ကိလေသာညံ့နွမ်းစေတဲ့တရားအဲ့ဒီတရားတွေကိုအဝင်မခံဘဲနဲ့ရှုနေကြကမ္မထမ်းမှာပဲကျန်တန်းလာပြီးချုပ်ပြုတ်သွားလို့တိမ်မွေ့တာတွေအစာထိုးလေမြင်အောင်ကြည့်ရမယ်။အင်းမြန်စွာပြက်နေတဲ့အရာလေးတွေကိုညံ့မှာတိမ်မွေ့တဲ့တိမ်မွေ့လာတာလေးတွေကိုသိနေတဲ့အသည့်လေးကိုပြန်ကြည့်နေအောင်ကြိုးစားရမယ်။ အဲ့ဒါလိုကြိုးစားလာတဲ့ယောဂီဒီမှာသူ့ရဲ့အဆုံးကိုတစ်ချိန်မဟုတ်တစ်ချိန်အကြောင်းကျိုးညီလိုက်တာနဲ့ဖြတ်စုရောက်ပါပြီ။ရောက်သွားတဲ့အခါမှာအဟံတာအနောက်ရှင်းနဲ့ပေါ်လာတဲ့ပတ္တတိလေကိုကိုဒုက္ခမပေးနိုင်တော့ဘူး။ဒါတွေကိုကြော်ဖြတ်ပြီးတော့ရှုနေကြကမ္မထမ်းနဲ့အတိဉဏ်လေးကဓမ္မကစောင့်ဖို့တဲ့ကုလိုခြင်းနဲ့ပတ်နိုင်ဖို့အရောက်တက်လန်းဖို့ကတော့တေချာသွားပြီ။ အခုလေးပဲယောဂီတိုင်းယောဂီတိုင်းဟာလက်မလွတ်စေဘဲနဲ့ ကိုတည်တဲ့တိထိုက်တဲ့တရားအမှန်တွေကိုအမြင်များရင်စင်ကြဲတဲ့ညာကိုရင်တွေ့ကိုတွေ့ရမှာပါလားဆိုတာလေးကိုတော့ဆုံးဖြတ်ချက်ချထားပါပြီးခဲ့ရင်လည်းဒီသဘောတွေကိုပယ်ရှင်းနိုင်ဖို့အတွက်အတင်းလိုက်ပြီးလုပ်ယူစရာမလိုပါပေါ်လာတဲ့တမလေးငြိမ်းချမ်းနေတဲ့အခါဖြစ်ပျက်ကကိုညာမှာလျှက်ရပြဆုံးသွားတာကိုမြင်လိုက်ရတဲ့အချိန်မျိုးနဲ့ကြုံရင်တော့ ကိစ္စမရှိဘူး။ကျန်တန်နာတွေကိုမြင်နေရတာနေပြီးငြိမ်းချမ်းတဲ့သဘောငြိမ်းနေတဲ့သဘောလေးကိုကိုယ်တန်တန်မှာရရှိလိုက်တဲ့အခါကျန်တန်နာပြောင်းပြီးတော့တိမ်မွေးတဲ့သဘောလေးအရှုခံအစားထိုးတာကိုမသိမမြင်ဘဲနဲ့ငြိမ်းတဲ့ဘက်ကိုအာရုံပြုတ်ပြီးဩဒါငါနိဗ္ဗာန်ကိုအာရုံပြုတ်နေတာလားမဉဏ်ပုံဉဏ်များစိုက်သွားသလားဆိုတဲ့ အင်တတ်တဲ့အထင်ကိုလေပြည့်စုံနေအောင်ကြိုးစားပါဒီပေါ်မှာငြိမ်းချမ်းပြီးတော့ဘာတစ်ခုမှကိုယ့်ရဲ့ကာယကဒုက္ခတွေကလည်းမနှိမ့်ဆက်စိတ်ရဲ့ကိုယ်လောင်မှုတွေကလည်းကင်းလို့အလွန်ကိုချမ်းသာတဲ့နေထိုင်ခြင်းနဲ့နေခဲ့ရတဲ့ခါမျိုးမှာအိပ်ပါဆိုတာတွေနဲ့တွားပြီးတော့အာယုံပြုပြီးအလွဲချော်တန်တရားလေးတွေနဲ့ ဉာဏ်ကိုကိလေသာအညစ်အကြေးတွေအယောင်ခြေတာကိုမခံရအောင်ဒီပုံမှာလည်းအတိဉဏ်လေးချင်းမြန်စွာဂိမ့်ပြီးတော့ဖြစ်ပြဆူနိုင်အောင်မဆုနိုင်ရင်လည်းဆုနေတာကမ္မထာလေးပုံမှာဉာဏ်ပြန်လှည့်ပြီးတော့ဖြစ်ပြလေးတွေပြန်ဆူရင်းနေသူ့ရဲ့လမ်းကြောင်းအတဲ့လေးကိုကြောက်နိုင်ဖို့ကိုလည်းမမေ့ပါနဲ့အတ္တတိဆိုတဲ့ကိုငြင်းစိတ်ငြင်းတည်လေငြင်းချမ်းတဲ့သဘောကို အထူးဆောင်းလာဖြစ်တဲ့အတွေ့အာတ္တပါတိအဲ့ဒီအမှားမျိုးတွေကိုလည်းမရောက်အောင်ဆိုပြီးတော့ဣလိသာညဉ့်ညောင်းတရားဆယ်ပါးကိုဖျားရှင်ကိုရောမြတ်ကြီးဟောကြားပေးခဲ့တာဖြစ်ပါတယ်ဣသရောရှင်မဟုတ်ဆရာတော်ဖျားကြီးကလည်းအများနာလေအောင်မတ်တူဆယ်ပါးအနေနဲ့လေဟောကြားပေးခဲ့ပါတယ်ယောဂီသရောရှင်များတက်ကိုတော့အလုတ်ခွင်းမှာသဘောရှင်းအောင်ဆိုပြီးဆရာသမားတွေကလည်းတတ်ဆွမ်းသမျှ ယူစားပြီးတော့ရှင်းပေးခဲ့ပါပြီ။ဒီကုမြောက်တော့ရောက်ခဲ့ပါပြီ။ဒါကူလည်းပဲအတိညာလေးတွေကိန်းပြီးတော့ကြုံလာတဲ့အခါမှာဖြစ်ရှင်းနိုင်အောင်ကိုရှုနေတဲ့အစုခံတရားလေးတွေပေါ်မှာအတိညာလေးတွေစင်ကြဲတဲ့စင်ကြဲအားကောင်းတဲ့အမြင်လေးတွေရအောင်ဉာဏ်ရှိတဲ့အချိန်လေးတွေမှာလည်းယူစားရှုပွားပေးနေကြပါ။